ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဆောင်ရွက်ခဲ့ပြီးအခုအချိန်မှာတော့နောက်တစ်ဆင့်တိုးပြီးဂျားကာလာအစီအမံအတွက်ကူညီထောက်ပံ့ရင်းနှီးမှုတွေလိုအပ်နေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်ပါတယ်ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာအစိုးရနဲ့သဘောတူထားတဲ့အတိုင်းကနအူးအဆင့်လေးလာဆန်းစစ်မှုတွေလုပ်နေပြီးမကြခင်ဒုတိယအဆင့်ကိုဆက်ရတော့မယ်လို့လည်းမြန်မာအစိုးရကိုသတိပေးလိုက်ပါတယ်ဒီအကြောင်းတွေကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါရှင
်ကမ္ဘာဝမ်းမှာရှိတဲ့ဒုက္ခသည်အကျပ်တဲတွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကယူနီစီယာရဲ့နှစ်ပတ်လည်အမှုဆောင်စည်းဝေးအဖွဲ့မေကွန်မှာပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်မှုအတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်ရည်ပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကျပ်တဲဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ8,000နီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
The massive outflow of refugees into Bangladesh last year called for an all of UNHCR response.
ဒုက္ခသည်အလုံးရင်းလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မိနစ်တုံးကပြေးဝင်ခဲ့ကြကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်ကင်တွယ်ကူညီရေးတွေဆောင်ရွက်ခဲ့ရပါတယ်။ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တန်ရာတန်ချက်တွေရပ်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလူတစ်ယောက်ဖြစ်အနေဆုံးလိုအပ်ချက်တွေတော့မရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒေသခံတွေကစာနာကိူနာစိအဖြစ်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်။မတော်ရသည်ဝင်လာတဲ့အတူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်တွင်းပြည်ပအစိုးရမှတဲ့အဖွဲ့စည်းတွေဒုက္ခသည်တွေကိုရတဲ့အတူအရေးပေါ်ပြင်ဆင်ဆောင်မှုတွေလုပ်ခဲ့ပါတယ်။ဒါဟာအတော့အောင်မြင်မှုရှိရလို့ဆိုရမှာပါ
။တစ်ချိန်တည်းမှာတော့ရွန်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရတော့မယ့်အနေအထားရောက်နေပြီလို့ဆိုရတယ်။ဒါပေမဲ့လည်းဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပြရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ But solutions to this crisis lie in Myanmar. Its root causes including entrenched discrimination.
ဒီရင်းချက်တဲ့ပြဿနာဖြစ်ကတော့မြန်မာနိုင်ငံပေါ်တည်နေပါတယ်။မျိုးရေးဘာသာရေးခွဲခြားဆက်ဆံရေးနိုင်ငံသားရပိုင်ခွင့်ငင်းပယ်ခံရတာနဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းတွေဖြစ်ပြီးဒါကိုကင်တွယ်ဖြေရှင်းရပါလိမ့်မယ်။မြန်မာဆွေရမှာဒီတာဝန်ရှိပါတယ
်ဒုက္ခသည်တွေနေရပြန်ရေးမစခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအဝိုင်းအတွက်ပါအခြေခံဖွံ့ဖြိုးမှုတွေဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုသတိပေးပါတယ်ဒီအတွက်ကမ္ဘာပံနဲ့အာရှဖွံ့ဖြိုးရေးဘဏ်တွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့အကြောင်းဆိုပါတယ်ဒါ့အပြင်ရိုဟင်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခမ်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါတယ်။မြန်မာနိုင်ငံထဲမှာကြံ့နေခဲ့တဲ့ရွှေဂျာရီနဲ့ပတ်သက်လို့လည်းသူတို့ကဒေသအတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းသွားပါတယ်။နိုင်ငံတကာကရွှေဂျာလို့သုံးနေပေမဲ့မြန်မာစုရကတော့သူတို့ကဒီရခိုင်ပြည်နယ်တွင်းကမွတ်စလင်တွေလို့ပဲသုံးပါတယ်။ဒါ့အပြင်အာဏာပိုင်တွေအနေနဲ့ရခိုင်ထဲမှာဒီရှိကြံရှိနေတဲ့ဒီမွတ်စလင်တွေရဲ့လူညုံရင်းနဲ့စာဝတ်နေရေးအတွက်အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနဦးစမ်းစစ်လေးလာရေးအဖွဲ့လေးတွေအနေနဲ့ဒေသတွင်းသွာလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပြီးမြန်မာစုရဘက်ကတော့ဒီအဖွဲ့တွေကိုသူတို့လိုလလတ်နဲ့ဆောင်ရွက်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်။အောက်တိုဘာလ၁ရက်နေ့ကနေပြီးတော့၅ရက်နေ့ထိကျင်းပမဲ့ UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့သိရပါတယ်ခင်ဗျာ။